သမရအဖြစ်တင်မြှောက်ခံထားသူဦးထင်ကျော်တင်သွင်းတဲ့ဝန်ကြီး18ဦးနဲ့ပတ်သက်ပြီးဖွဲ့စည်းပုံနဲ့မညီတဲ့အကြောင်းကန့်ကွက်လို့သူမရှိတာကြောင့်ပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ပေမဲ့ဘယ်ဝန်ကြီးဌာနတွေကိုဘယ်သူတွေကတာဝန်ယူရမယ်ဆိုတာကြေညာခြင်းမရှိသေးပါဘူး။ဝန်ကြီးစီးရင်ထဲမှာပါတဲ့လွှတ်တော်ကိုယ်စားလှယ်မဟုတ်သူတချို့လည်းဒီနေ့လွှတ်တော်ကိုတက်ရောက်ခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးဖြစ်ရာထားခံရတဲ့ဒေါက်တာဖေမြင့်ကသတင်းသမားတွေလွတ်လပ်စွာသတင်းရယူခွင့်နဲ့ရေးသားဖော်ပြခွင့်ရရှိရေးကိုဆောင်ရွက်သွားမှာဖြစ်ပြီးတော့အရေးယူခံထားရတဲ့သတင်းသမားတွေလွတ်မြောက်ရေးအတွက်ဆောင်ရွက်မယ်လို့ပြောပါတယ်
ကျွန်တော်တို့ကတော့သတင်းသမားအနေနဲ့မီဒီယာလွတ်လပ်ခွင့်ကိုကျွန်တော်တို့မှလူလာတဲ့လူတွေအဲ့ဒီအတွက်စူးစမ်းအထောက်ခဲ့တဲ့လူတွေဖြစ်တဲ့တော့ကျွန်တော်တို့ရဲ့မီဒီယာလွတ်လပ်ခွင့်ပေါ်မှာသဘောထားတော့ဒီတိုင်းပဲပုံထိုင်ထိုင်မှာပဲရှိမှာပဲသတင်းလွတ်လပ်ခွင့်ကျွန်တော်ပြုတ်ပြင်းနေပါတဲ့အနေအထားမှာသတင်းသမားတွေအရေးယူခံရတဲ့အနေအထားမျိုးမဖြစ်အောင်သာစီကာဝယ်ဖို့နဲ့ဖြစ်နေတဲ့ပုံပုံတွေလွတ်မြောက်ဖို့ဆိုတဲ့ကိစ္စမျိုးကျွန်တော်တန်းနိုင်သလောက်ဆောင်ရွက်မှာပ
ါဝန်ကြီး18ဦးထဲမှာဥဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတန်းစင်မောင်စပ်ပြိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကိုရန်ကုန်တက္ကသိုလ်ပေါမောခချုပ်ဟောင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်သူအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကိုလွတ်တော်ကိုယ်စားလှယ်ဦးသိန်းစွေဆိုပြီးနာမည်တွေထွက်နေပါတယ်စပ်ပြိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကိုတာဝန်ယူရမယ်လို့သတင်းတွေထွက်နေတဲ့ဒေါက်တာအောင်သူကသူ့အနေနဲ့ဘယ်ဝန်ကြီးဌာနမှာတာဝန်ယူရမယ်ဆိုတာမသိရသေးတဲ့အကြောင်းနဲ့အတိအကျသိရတဲ့အခါဘယ်လိုကင်တွယ်ဆောင်ရွက်သွားမယ်ဆိုတာကိုရှင်းပြမှာဖြစ်တဲ့အကြောင်းပြောပါရစေ
။ဖက်လေးရစိုက်ပျိုးရေးကိုကင်ပေးရမယ်ဆိုတာအပြင်မှာတော့သတင်းဖြစ်တာပေါ့ဗျာ။ဒါပေမဲ့ကျွန်တော်ကိုယ်တိုင်အခုတည်းကတီတီကြကြဘယ်ဘယ်ဌာနကိုကင်ရမယ်ဆိုတဲ့ဟာကိုဒီအဝန်ကြီးညာချင်းမရှိသေးဘူး။အရင်ကပညာရေးဝန်ကြီးတို့ထွက်တယ်ပြီးတဲ့နောက်ပိုင်းမှာလေးရစိုက်ပျိုးရေးတို့ထွက်တယ်။ဒါပေမဲ့ဟို preparation တစ်ခုကတော့လုပ်ထားတယ်။ဒါပေမဲ့ complete မဖြစ်ဖက်နဲ့ဟို solution တစ်ခုပေးဖို့ဆိုတာတော့အရင်ခက်တယ်။ပေးချက်အပြည့်စုံမရဘဲနဲ့လည်းပဲဘလို့ကင်ပြောလိုက်မယ်ဆိုပြောလို့ဆိုတာမလို့လည်းပေါ့ကျွန်တော်တို့နောက်တစ်ချိန်ကြလို့ရှင်တော့ပေးချက်ဒီအစုံသိရင်တော့ကျွန်တော်တို့ကတစ်စင်းပြီးတစ်စင်းကင်တွယ်မယ်ပါလိမ့်ဦး။ကြီးညာပေးပါလိမ့်။နော်ကြီးညာဖို့လည်းစီစဉ်ရှိပါလိမ့်။ဒီလူလူညော်လင်းချက်နဲ့ဖြစ်ဖို့တို့လက်ရှိရှိနေတဲ့အနေအထားကနေဖြည့်ဆည်းပေးဖို့ရာအရင်ခက်ခဲကွာချက်တည်းအများကြီးများနေလိမ့်မယ်နော်။ဒီတော့အဲ့ဒါကိုထင်သာမြင်သာဖြစ်အောင်လုပ်ပေးရမှာပြ။ဒါတွေက challenges ပဲဖြစ်မှာ
။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားသားရေးဝန်ကြီးဖြစ်နာမည်ထွက်နေတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးကအဂတိလိုက်စားမှုကင်းရှင်းပြီးစွမ်းဆောင်ရည်မြင့်မားတဲ့ဌာနတစ်ခုဖြစ်အောင်စူးစမ်းသွားမယ်လို့ပြောပါရယ်
။ဒီဝင်းကြီးဌာနအနေနဲ့စဉ်းစားမယ်ဆိုရင်တကယ်ကိုပဲကြည်ကြည်လေးလေးနဲ့ထိထိရောက်လေးဖွဲ့ထားရှိတယ်။ရှိတော့ကျွန်တော်ကထိထိရောက်ဆောင်ရွက်ဖို့လိုတာပေါ့နော်။ဘယ်လိုဆောင်ရွက်မလဲလို့ပြောရင်နံပါတ်1ကတော့အဂတိလိုက်စားမှုကင်းရမှာပေါ့နော်။နံပါတ်2အချက်အနေနဲ့ကတော့စွမ်းဆောင်ရည်မြင့်မားမှာပေါ့။
ဝန်ကြီးစင်းထဲမှာပါတဲ့ပညာရှင်6ဦးတည်းကဦးဝင်းခိုင်ကိုစောက်လို့ရဝန်ကြီးအဖြစ်တာဝန်ပေးခံရမယ်လို့သတင်းထွက်ပေါ်နေပါတယ်။ဦးဝင်းခိုင်ကသူ့အနေနဲ့ရင်ဆိုင်ရနိုင်တဲ့စိန်ခေါ်မှုတွေကိုအားလုံးနဲ့ဝိုင်းဝန်းဆောင်ရွက်သွားမယ်လို့ပြောပါတယ်
။တော်တော်ဟိုစက်စကေပိုင်းကတော့ပမာပြေမှာဒီမှာဒီအများကြီးလုပ်ဖို့ရှိပါတယ်။ဒါအိမ်မှာပဲကျွန်တော်တို့တွေနိုင်ငံတော်တွေအကောင်းဆုံးဖြစ်အောင်ပါနော်။ဒါကိုဆောင်ရွက်မှာ
။ဦးဝင်းခိုင်ဟာမြန်မာနိုင်ငံအင်ဂျင်နီယာအသင်းဥက္ကဋ္ဌဖြစ်သလိုမြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုကော်မရှင်အဖွဲ့ဝင်တူလည်းဖြစ်ပါတယ်။ဝင်းကြီးတွေရဲ့ကိုရီးအချက်အလက်တွေကိုပြီးခဲ့တဲ့မတ်လ22ရက်နေ့ကဖြန့်ဝေခဲ့ပြီးတဲ့နောက်စီးပွားရေးနဲ့ကုသရေးဝန်ကြီးဝင်းကြီးဖြစ်နာမည်ထွက်နေတဲ့ဒေါက်တာတန်းမြင့်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဖြစ်သတင်းတွေထွက်နေတဲ့ဒေါက်တာကျော်ဝင်းတို့ရဲ့ဒေါက်တာဘွဲ့တွေနဲ့ပတ်သက်ပြီး Facebook စာမျက်နှာမှာဝေဖန်မှုတွေရှိပေမဲ့ဒီနေ့မှာတော့ကန့်ကွက်သူမရှိပဲအတည်ပြုခဲ့တာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဖြစ်အတည်ပြုခံရသူတွေဟာလွှတ်တော်မှလာမဲ့မတ်လ30ရက်နေ့မှာစံသစ္စာချိန်ဆိုပြီးအေဘီလာ1ရက်နေ့မှာတာဝန်စတင်ထမ်းဆောင်မှာဖြစ်ပါတယ်ခင်ဗျာ။